ကျွန်တော်မြောက်ကိုရီးယားတိုင်ရုံမှာဒုတိယအတွင်းဝန်တာဝန်ယူခဲ့တဲ့ကင်ချုံနန်းကိုမြန်မာစစ်ရဲကပြည်နယ်နဲ့ပေးခဲ့တဲ့အကြောင်းဒီကနေ့တောင်ကိုရီးယားသတင်းတွေမှာဖော်ပြထားပါတယ်။ကင်ဟာဆိုရင်မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီတန်ခတ်ဖေ့စ်ဘွတ်ကော်မတီရဲ့စီးရင်ထဲမှာရှိနေတဲ့ကုမ္ပဏီတစ်ခုနဲ့ပတ်သက်နေတာအကြောင်းဒီပေါ်မှာမြန်မာအစိုးရကပြည်န တုလုပ်ငန်းကုန်သွယ်ရေးကော်ပိုရေးရှင်းမှာပါဝင်ပတ်သက်နေသူလို့ဆိုပါတယ်ဒီကုမ္ပဏီကတော့ပဲထိန်ထုံးချီနဲ့တမရိုးကျလန်းနဲ့ဆိုင်ရာစစ်စည်းကိရိယာတွေတင်ဖို့ရောင်းချမှုနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီက2009ခုနှစ်ကစလို့တန်ထက်ပိတ်ဆို့မှုစီးရင်ထဲမှာထည့်သွင်းထားတာပါ။ကင်ကိုမြန်မာနိုင်ငံကနေထွက်ခွာဖို့မြန်မာဆိုရကပြီးခဲ့တဲ့ဧပြီလထဲမှာအမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်ဇွန်လထဲမှာလည်းကင်နဲ့အတူမိသားစုထွက်ခွာသွားကြတာလို့ပြောပါရယ်။မြန်မာနိုင်ငံဟာအရင်စစ်ဆိုးရတွေလက်ထက်ကမြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးအထူးသဖြင့်စီရင်ဆက်ဆံရေးပဲနီးနီးကပ်ကပ်ရှိခဲ့ပေမဲ့အခုအဆိုးရတဲ့လက်ထက်မှာတော့စီရင်ဆက်ဆံရေးတက်မရှိတော့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။